နိုင်ငံတော်တနင်္ဂနွေပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ်မှာအာဂရီလိုက်စားမှုဆွဲချက်နဲ့ဒီကနေ့နေပြည်တော်တရားရုံးကျိမ်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီဘက်ကနေတက်တည်ထွက်ဆိုခဲ့ပါတယ်။ဒါအပြင်နောက်တိုးအမှုနဲ့ထပ်ပြီးဆွဲတယ်ဆိုတာကိုစာပို့ထားတယ်လို့လည်းရှင်းနေဖြစ်သူကပြောပါတယ်။ဒီကနေ့တရားခွင်အခြေအနေသိထားရသမျှရန်ကုန်ကလာတဲ့တရင်မက်ခင်ချူထွေးပြောပြပေးပါရှင်။
အခုနိုင်စားမှုတက်ချက်ရည်ဥပဒေနဲ့တောဆန်းစုကြည်ကိုအမှုလေးမှုတက်ပြီးမန္တလေးမှာဆွဲဆိုခဲ့တာကိုနေပြည်တော်မှာပြောင်းရွှေ့ပြီးဒီကနေ့ပထမဆုံးကြားနာစစ်ဆေးတာမှာရခိုင်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းကစစ်ကောင်စီတပ်တွေအနေနဲ့လာရောက်ထွက်ဆိုခဲ့တယ်လို့ရှင်းနေဦးခမောင်စောကဗီဒီယိုကိုပြောပါတယ်
။ဦးဖြိုးမင်းသိန်းကလည်းဒီတော့မှဒေါ်လာနဲ့ရွှေကြောင်းတွေပေးတာကိုလက်ခံနေဆိုတယ်ဆွဆိုကြပါ။အဲတော့အဲ့ဒါဆက်ဆက်ပါလေ။အဲ့ဒီအမှုအနေနဲ့လည်းအရသာတက်တွေတရားစစ်တော်ဟာလုပ်ပါလေ။အဲ့တော့ဟိုကခေါ်ရတဲ့တည်းခေါ်ဆိုပြီးတော့ခေါ်တော့ကြောက်လာတဲ့ဘလို့လဲဆိုတော့ဥဖြိုးမင်းသိန်းကရန်ကုန်တိုင်းဝန်ကြီးချုပ်စစ်မှတ်လို့တော့အဓိကစစ်မေးချက်ဥဖြိုးမင်းသိန်းကခင်ဗျားတို့ကျွန်တော်တို့ဒီဗီဒီယိုနဲ့ရိုက်ထားတဲ့တွေ့တဲ့အတိုင်းပေါ့ဗျာအဲ့ဒီအကြောင်းအတိုင်းလဲဆိုတာထွက်ပေါ်လာပြန်ဟိုသူ့အနေကတော့ညှင်းညွန်းနေရကြတာလေကျန်လာမေးရတော့ရှိရနေကြမှာသူ့ဟိုဟာဒီလိုမျိုးနေပြန်လာပါမယ်ကျွန်တော်တို့ဝိုင်းပြီးတော့ crossover နဲ့စိတ်ဝင်စားစရာအဲ့ဒီအခြေဖြစ်ပါလိမ့်မယ်ဗျာဒီလိုမျိုးသိရတော့ဒါကောင်းကြီးရှိရဖြတ်သွားတာလေနော်ညနာမော့လည်းမကြည့်ဘူးသူကတော့ဘုံလိုသွားပြီးတော့နောက်ဆက်ချင်းပြောမပြောနဲ့မော့တော့ကြည့်မလာဘူးဗျာဒါကလည်းဒီရဲ့ပုံစံဆိုရင်ပြီးတာပဲဆိုတော့ဒီလိုပဲစာရင်းနဲ့ဒီလိုပဲကြည့်နာပါမယ
်အခရီးဆံညာအမှုလေးမှုမှာတော်ဆန်းစုကြည်တဦးရဲ့ကိုတည်တံ့ဆွဲဆိုထားတာကနှမှုတခြားသူတွေနဲ့ပူတယ်ဆွဲဆိုထားတာကနှမှုပါဝင်ပြီးနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူတယ်တမှုနေပြည်တော်စီရင်တရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူတယ်တမှုဆိုပြီးအခရီးဥပဒေနဲ့ဆွဲထားတာဖြစ်ပါတယ်ဒီနေ့မှာတော့ဒီလေးမှုတွေကတဦးရဲနှမှုနဲ့ပူတယ်တမှုပေါင်းတုံးမှုကိုစစ်ဆေးခဲ့တာပါဦးဖြိုးမင်းသိန်းအတူတခြားတပ်တွေတူလဲဒီကနေ့ထွက်ဆိုခဲ့တယ်လို့အမှုရရဲ့တည်ရလို့ဖြစ်သူအာဖိလိုက်စားမှုတက်ချက်ရေးကစုံစမ်းစစ်ဆေးရမှုလဲထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။နောက်ယုံကြည်ပြန်ခေါ်ဖို့အတွက်တရားရုံးကတပ်တွေရဲ့သဘောထားကိုမေးတဲ့အခါဦးဖြိုးမင်းသိန်းကသူ့ကိုတခါလဲစစ်ပေးဖို့တောင်းဆိုခဲ့ပေမဲ့တရားရုံးကဒီလာမယ့်ရှင်းရနေ့ကိုပြန်ချင်းခဲ့တယ်လို့ဦးကမောင်စောကပြောပါတယ်
။ဦးဖြိုးမင်းသိန်းကသူကသူ့အစီအစီရနေသူလာတာမဟုတ်ပါဘူးရဲ့နော်။အဲ့တော့အကြံတော့သူဒီဆုံးဖြတ်လို့လည်းမရပါဘူးရဲ့လို့ပြောရတယ်။ခုကကြားမှကြီးကဟိုဆိုးတယ်ဆိုတဲ့အကြောင်းပေါ့ဗျာ။ကိုဗစ်ဖြစ်တဲ့အကြောင်းအဆက်ရှိရတာကိုကျွန်တော်ပြောရတယ်ဗျာ။ဟုတ်လား။ဒါအားသာခက်ခဲတဲ့အတွက်ကြောင့်ဆက်လိုက်ဖို့ပေါ့ဗျာပြောရတယ်။ဆိုတော့ဒီကြီးကဟိုရှိရင်ဒီကိုချိန်ပေးလိုက်မယ်နော်။ပြန်လာနေအတွက်ပေါ့ဗျာ။ဆက်ရှိရင်ချိန်ပေးတော့ကျွန်မမျိုးဆက်ပြောဆက်မယ်ဆိုအဲ့ဒါရပ်သွားပါလိမ့်ရ။ပြန်လာမေးရတော့ရှိရနေကြမှာဒီလိုမျိုးသိပြန်လာပါမယ်
။တရားခိမှုတွေကိုတစ်ပတ်စားတစ်ခါတောက်ကြနေတိုင်းစစ်ဖို့မူလကဆုံးဖြတ်ထားတာကနေအပတ်စဉ်တောက်ကြနေတိုင်းစစ်မယ်ဆိုပြီးတော့လည်းဒီကနေ့ပြင်ဆင်သတ်မှတ်တာပါ။ထိုးစားစုကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါနဲ့ဇာပါမင်းနေ့တိုင်းမှာကြားမှာစစ်ဆေးမှုတွေခံရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရဲတပ်ကတစ်ပတ်လုံးကစစ်ဆေးခံရမှာဖြစ်ပါတယ်။ဒီကနေ့မှာပဲထိုးစားစုကြည်ကိုစစ်ကောင်စီကနောက်မှုထက်တိုးရဲ့အကြောင်းလဲစစ်ကောစာကိုဒေါအောင်ဆန်းစုကြည်ထံကိုတိုက်ရိုက်ပေးခဲ့ပြီးအသေးစိတ်ကိုမသိရသေးဘူးလို့ဦးခမောင်စောကပြောပါတယ်
။အတိအကျအဲ့ဒါကအခုကနောက်တစ်ခုပေါ့ဗျာ။အဲ့ဒါသူ့ဆင့်ဆောင်ဖို့ချတာ။ဆောပါလေနောက်တစ်ခုပေါ့ဟုတ်ကဲ့။သူ့ဆင့်ဆောင်ပဲချတယ်။သူ့လက်ကဲကိုကျွန်တော်ကထည့်ပေးတယ်ဗျာ။စင်းကလည်းတွေ့ရအစားကြောင်းတော့သူပြောပြမှာပေါ့ဗျာကျွန်တော်တို့ကလေ။အဲ့လိုဇက်တိုက်ဖြစ်တာကတော့ဟိုသူကတော့အမှုများသာအောင်ဆိုတာနေပြောတာပေါ့ဗျာ။ဟုတ်။ဒါမဲ့ပင်ပေါင်းလာရောနောက်ပြီးတော့ပြင်ဆင်မှုမရှိတဲ့နဲ့ပြင်ဆင်မှုကိုအလိုရင်းလုပ်ရတဲ့အတွက်ကြောင့်ပေါ့ဗျာ defense ကဝယ်ခုခံဖို့ပြန်လာချောင်းချရလာနေတော့ခက်ခဲကြီးတာပေါ့
ဒေါ်ဆန်းစုကြည်ဟာဥဖြိုးမင်းသိန်းထံကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်သားကို3ရင်ခွဲယူရဲဆိုတဲ့ဆွဆွဲချက်နဲ့သူတို့ရဲ့ကိုဆွဲဆိုထားတာအပြင်ဒေါက်ကီဖောင်ဒေးရှင်းနဲ့ပတ်သက်လို့ရည်နေရယူတာမှာယာရုအချိန်ဝါကိုတုံးပြီးထိုက်တဲ့တံပိုးထက်များစွာညွန်နေပြီးတော့ရယူခဲ့လို့စုစုပေါင်းညီမချက်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တယ်ဆိုတော့စွပ်စွဲချက်တွေနဲ့တရားစွဲထားတာဖြစ်ပါလေဒီနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ဆိုတာယာရုဟာနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအတွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးအနည်းဆုံးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါရဲ့ရှင်
ထောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။